မလေးရှားနိုင်ငံအနောက်ပိုင်းကပါလစ်ပြည်နယ်မှာ2015ခုနှစ်တုန်းကအလောင်းအများပြားနှုတ်နှက်ထားတဲ့နေရာနဲ့လူကုန်ကူးမှုလုပ်တဲ့ခြေရလက်ရာတွေတွေ့ကြတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့မလေးအစိုးရက ASEAN တော်ဝင်စုံစမ်းရေးကော်မရှင်ကိုမတ်လ5ရက်အင်္ဂါနေ့မှာစတင်ဖွဲ့စည်းလိုက်ပါတယ်။တွေ့ရှိခဲ့တဲ့အလောင်းတွေဟာမြန်မာနိုင်ငံကလာတဲ့ရိုဟင်ဂျာဒုက္ခသည်တွေဖြစ်မယ်လို့ယုံကြည်ကြပါတယ်။မလေးစိုးရတဲ့ဖွဲ့ကဒီမှုအတွက်အမှန်တရားကိုဖော်ထုတ်ပြီးကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့တန်လိမ့်ဆန်ချထားကြောင်းမလေးရှားပြည်ထောင်ဝန်ကြီးမဟူတင်ဂျာဆင်းကပြောကြားလိုက်ပြီးကော်မရှင်မှာပါဝင်တဲ့အဖွဲ့ဝင်ခုနှစ်ဦးကိုခန့်အပ်လွှာတွေပေးရခဲ့ပါတယ်။အတွေ့အကြုံရင့်ကျက်ပြီးနားလည်တက်ချွန်းနဲ့တိုက်ခါရှိတဲ့လူတွေကိုအဖွဲ့ဝင်ဖြစ်ခန့်အပ်ပြီးဒီမှုအတွက်မလေးစိုးရကဘလောက်လေးထားတယ်ဆိုတာသိစေသလိုအဖြစ်မှန်ကိုသိရမယ်လို့မျှော်လင့်ထားပြီးနောက်ထာမျိုးထပ်မဖြစ်စေဖို့လုပ်ရမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။2015ကပါလစ်ပြည်နယ်မှာမလေးနဲ့ထိုင်းနယ်ဆက်ဝမ်ကန်လိုင်းအရက်ကတောတောင်ထူထပ်တဲ့နေရာမှာမြုပ်နှံထားတဲ့အလောင်းတရားကျော်တွေ့ရတယ်လို့ထင်းသိမ်းတဲ့စက္ကန့်တွေကိုပါတွေ့ရခဲ့တာပါ။